တရုတ်နိုင်ငံအနောက်မြောက်ဘက်ခြမ်းရှင်ညန်းဒေသကမြေအောက်ကြောင်မီးသွေးတွင်တစ်ခုမှာပိတ်မိနေတဲ့ကြောင်မီးသွေးတူးဖော်ရေးသမား22ဦးကိုကယ်ဆယ်နိုင်ဖို့တောင်းဝန်ရှိသူတွေကြိုးပမ်းနေပါတယ်။ရှင်ညန်းဒေသမှာစနေနေ့ညနေပိုင်းရေကြီးခဲ့တဲ့အတွက်မြေအောက်ကြောင်မီးသွေးတွင်လည်းရေလွှမ်းမိုးခဲ့ပြီးတူးဖော်ရေးသမားတွေအဲ့ဒီထဲမှာပိတ်မိနေကြတာပါ။ကနဦးမှလူ10ဦးကိုကယ်ဆယ်နိုင်ခဲ့ပြီဖြစ်ပေမဲ့နောက်ထပ်ကျန်နေသေးတဲ့22ဦးအပြင်ကိုရောက်လာနိုင်ဖို့ကယ်ဆယ်ရေးအဖွဲ့တွေကြိုးပမ်းနေတယ်လို့စင်ဝါသတင်းကဆိုပါတယ်။ဘာပေါ်မှာလူအသေးပြောက်အများဆုံးဖြစ်ရတဲ့မှာတရုတ်နိုင်ငံကကြောင်မီးသွေးတွင်းတွေလည်းပါဝင်ပြီးဘေးအန္တရာယ်လုံခြုံရေးတွေလှုပ်ထားပေမဲ့ဒဏ်ငွေယူဆိတ်တာပေါက်ကွဲမှုဖြစ်တာကမကြာခဏဆိုသလိုဖြစ်ပေါ်နေတာတွေ့ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းချုံကင်းမြို့မှာကြောင်မီးသွေးတွင်းနဲ့ပိတ်မိနေတဲ့အလို့သမား23ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။